မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့ကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တယောက်ကိုဒီကနေ့မနေ့မှာလက်နက်ကင်တချို့ကဖမ်းဆီးသွားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေမှာပါဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုန်းတိုက်ပိုင်ရှင်ဦးကျော်ဝင်းကိုသူနေထိုင်ရာမိုးကုတ်မြို့မှာဘယ်အဖွဲ့အမှန်မသိတဲ့လက်နက်ကင်တချို့ကဒီကနေ့မနေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းနေကြောင်းလဲမိုးကုတ်မြို့မြို့နယ်အုပ်ချုပ်ရေးမှူးဦးလာမိုးဦးက VOA ကိုပြောပါတယ်။
ဒီနာမအောင်ချမ်းသာဇေနာမှာတူအဲ့ရနေခေါ်သွားတယ်လို့သိရပါတယ်။အဲဘယ်လိုလဲဆိုတော့ခေါ်တဲ့ဖွဲ့ကတချို့ကလက်နဲ့ကင်ထားတယ်လို့သိရတယ်ကြာ။ခုနှစ်ယောက်လောက်တော့ရှိရလို့ပြောတယ်။ကားပေါ်မှာတချို့နေတယ်အောက်စင်နာအောက်မှာလည်းတချို့ဆင်းပြီးတော့မခေါ်လို့ဆိုအဲ့လိုပဲသိရတယ်။အဲမိသားစုစုံစမ်းဆက်တဲ့အယောက်ကတော့ဘာမှပြန်ပြီးဆက်တယ်လားမရှိသေးဘူးလို့သိရတယ်။အဲအဲ့ဒါလည်းစောင့်နေပါလေ။ရဲရဲလည်းရဲနေမှလည်းသူစောင့်နေပါလေ။
ဖန်စီသူလက်နဲ့ကင်တွေဟာဘဲဖွဲ့စည်းကဆိုတာအာဏာပိုင်တွေကထုတ်ဖော်ပြောဆိုတာမရှိပေမဲ့ဒေတာတွင်မှလှုပ်ရှားနေတဲ့ TNLA ခေါ်တအန်းပလောင်လက်နက်ကင်အဖွဲ့ကဖြစ်နိုင်ပြီးစစ်ကြေးမပေးလို့ဖမ်းဆီးသွားတာဖြစ်နိုင်တယ်လို့လေဒေတာကန်တွေကခံမှန်းပြောဆိုနေကြပါတယ် TNLA အဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့ဖမ်းဆီးမှုသတင်းနဲ့ပတ်သက်လို့တိတိကျကျမသိရသေးကြောင်းပြောပါတယ
် You know that the detained ဘုံဘတ်တူရတယ်ဒီသူကမီဒီယာဘာဝနာဒီစာဘယ်လိုဖြစ်လဲဆိုတော့လည်းမသိရသေးဘူးခုရတာလည်းဒီလိုအောက်ရှိပြန်မကြည့်မိနေလို့ရှိတာ
ဘုံမူတားအကျော်ကသူတို့လှုပ်ရှားတဲ့နယ်မြေအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ယူတာရှိပေမဲ့အရင်ကအခုလိုဖမ်းဆီးတာမရှိကြောင်းပြောပါတယ်။အခုဖမ်းဆီးမှုဟာ TNLA တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်ခဲ့ရင်တောင်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့လည်းပြောခွင့်ရသူဘုံမူတားအကျော်ကပြောပါတယ်
။ဒီဟာကတော့ဘာမှဆင်းရဲနေစရာမရှိပါဘူး။ကျွန်တော်ဒီရန်တူတော်မှဘာလို့ဒီလိုမှဖမ်းဖမ်းမိတော့မှကျွန်တော်မဟုတ်ပါဘူး။ဘာမှမဘလို့အဖြစ်တိုင်းကျွန်တော်ကတော့ပြန်လုပ်ပြရ
မိုးကုတ်မြို့နယ်အတွင်းမှာနိုဝင်ဘာလနောက်ဆုံးပတ်အတွင်းကဆိုရတမ်ဘရွန်နဲ့ TNLA အကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကဒေသခံ 1,500 လောက်ဟာမိုးကုတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ရပြီးလက်ကုံပိုင်းမှာတော့အခြေအနေပြန်လည်ငြိမ်သက်လာတဲ့အတွက်နေရပ်ပြန်ခဲ့ကြပါတယ်။မိုးကုတ်မြို့ကတဦးဖြစ်တဲ့ဦးစိုးထေးကတော့ဒေသတွင်းမတည်ငြိမ်မှုတွေကမိုးကုတ်မြို့ရဲ့စီးပွားရေးအခြေအနေကိုပုံမထိခိုက်လာစေနိုင်ကြောင်းသုံးသပ်ထားပါတယ
်။ကျွန်တော်တို့မြို့ကကိုယ်ကမတိုင်ခင်ကဒီတောင်ပြတ်ဥတ်တဲ့အပေါ်မှာမြို့ကဘာလို့ပြောဟိုထိခိုက်တင်တာရားမီပေါ့တော့မဆိုတော့စီဝါရေးအချက်ချုပ်ကြနေတာအဲဒါလေးတွေတော့ပြန်ကူးရအောင်မယ်လို့စဉ်းစားလို့ရတော့ရှိသေးတယ်အခုလိုမျိုးဖြစ်တဲ့ခါကျတော့တခြားတော့လာပြီးလည်းနောက်ရင်းနှီးညွှန်းနမဲ့လူတွေဟိုဒီမှာရှိတဲ့လူတွေကလည်းရင်းနှီးညွှန်းနမဲ့အခြေအနေကတော့တော်တော်ပြည့်စုံသွားပြီတဲ့ဒီတရင်ပေါ်မှာပေါ့လေအဲဒီအခြေအနေပေါ်မှာတော့ကျွန်တော်တို့မြို့ကအများကြီးထိခိုက်သေးသူတော့ကျွန်တော်တို့တော့သုံးသက်ချင်နော်ပြန်လည်းကူးစားဖို့တော့ပြန်အားထုတ်ကြအောင်ပဲ
မိုးကုတ်ဒေတာဟာကဘာမှာထင်ရှားတဲ့ဗရမျာနီလာစတဲ့ကြောင်းမြက်ရတနာတွေထွက်ရှိတဲ့ဒေတာဖြစ်ပြီးဒေတာကံအတော်များများဟာကြောင်းမြက်လုံငန်းအပေါ်မှာအမိပြုရက်တည်နေကြတာဖြစ်ပါတယ်။မန္တလေးတိုင်းဒေတာကြီးမိုးကုတ်မြို့နယ်ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့ TNLA အကြမ်းမှာမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျုံမြန်မာနယ်စပ်မူဆယ်နန်းခမ်းစတဲ့မြို့တွေမှာဆိုရင်လည်းမကြာခဏဘုံပေါက်ကွဲတာပြန်ပေးဆွဲတာတွေဖြစ်ခဲ့ဘူးပါတဲ့။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်